အရှိနဲ့ရှေ့တောင်အာရှဒေသတစ်ခွင်မှာဓာတုဗေဒနီးနဲ့ထုတ်လုပ်တဲ့မူရစေဝါရောင်းဝယ်ဖောက်ကားမှုတွေဆက်ကျပြန့်လာနေတယ်လို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝမှုတိုက်ချဲ့ရေးဌာန UNODC ရဲ့အတိထွက်လာတဲ့အစီအခံမှာဖော်ပြထားပါတယ်2022ခုနှစ်တွင်မူရစေဝါထုတ်လုပ်မှုနဲ့ကုန်သွယ်မှုတွေဟာအမြင့်ဆုံးကိုရောက်လာခဲ့ကြောင်းနဲ့ရာဇဝတ်ကိုင်းနေတဲ့လက်နက်ကိုင်အဖွဲ့တွေဟာရွှေသတိကံဒေတာအတွင်းနဲ့မြန်မာနိုင်ငံနယ်စပ်ဒေတာတွေမှာကာယောဂါဖြစ်ပွားမှုနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်ကောင်းယူပြီးထုတ်လုပ်မှုတွေကိုတိုးချဲ့ခဲ့ကြတယ်လို့ဒီအစီအခံကဖော်ပြပါတယ်။ရာဘလို့ခေါ်တဲ့စိတ်ကြွစေဒေတာတွင်သုံးဆက်သူအရေးအတွက်လည်းအလွန်ကြုံမြင့်တက်လာခဲ့သလို2022ခုနှစ်တွင်စိတ်ကြွစေပြား182တန်နီးပါးအရှိနဲ့အရှိတောင်အာရှဒေသမှာစံချိန်တင်ဖမ်းမိခဲ့တယ်လို့ UNODC ရဲ့ဒီနှစ်2022ခုနှစ်အစီအခံမှာထောက်ပြထားပါတယ် UNODC ရဲ့အရှိနဲ့အရှိတောင်အာရှတခွင်ဓာတုနီးထုတ်လုပ်မှုမူရစ်စေအနောက်ဆုံးအခြေအနေနဲ့2022ခုနှစ်စင်ခေါ်မှုများကောင်းစဉ်ပါအစီအခံရရွှေတိကံဒေသအပြင်ဘက်မှာဒီစက်ရုံတွေညှော့နေသောပေမဲ့မူရစ်စေထုတ်လုပ်မှုကဆက်လက်မြင့်မားနေသေးတယ်လို့ဖော်ပြထားပါတယ်ခင်ဗျ